အခုပထမဆုံးမြန်မာစစ်တပ်ဟာတိုင်းရင်းသားဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေမှာနိုင်ငံတကာဥပဒေတွေအရအသုံးမပြုဖို့တားမြစ်ထားတဲ့လက်နက်တွေဓာတ်ရုပ်လက်နက်တွေအသုံးပြုနေတယ်လို့စွပ်စွဲချက်တွေပို့များလာတဲ့အကြောင်းအယ်ဂျာဇီယာသတင်းဌာနကသတင်းဆောင်မကိုတင်ပြပါမယ်ပြီးခဲ့တဲ့ AP လာကကချင် PDF တပ်ဖွဲ့ဝင်ကိုအောင်ငယ်ဆိုသူအပါဝင်တပ်သားချို့ဟာစစ်ကောင်စီတပ်တွေဒရုန်းနဲ့ကျဲချလိုက်တဲ့ဘုံပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတပ်သားတွေဆေးရုံတက်ပြီးကုသမှုခံယူနေတဲ့အချိန်မှာတော့ကုသပေးနေတဲ့ဆရာဝန်တွေဟာဘုံဒဏ်ရာရတဲ့လူနာတွေမှာတွေ့နေကြမဟုတ်တဲ့လက္ခဏာတွေတွေ့လာရတယ်လို့ဆောင်းမကဆိုပါတယ်။လူနာတပ်သားတွေမှာဘုံစာမှန်တဲ့ကိုရင်ကအစိတ်ပိုင်းတွေကိုသွေးမရောက်တော့တဲ့လက္ခဏာတွေပြလာပြီးအသားတွေစပြီးပုတ်လာပါတယ်။ဒီလိုမျိုးဘုံစာမှန်တဲ့လူနာတွေမှာဒီလိုလက္ခဏာမျိုးတွေတွေ့ရလိမ့်မရှိပါဘူးလို့တပ်သားတွေကိုကုသပေးနေတဲ့ဆရာဝန်တွေကအယ်ဂျာဇီယာကိုပြောပြခဲ့ပါတယ်။ဒီလိုလက္ခဏာမျိုးတွေဟာဒဏ်ရာကနေပိုးဝင်ပြီးသွေးအဆိပ်တင်တဲ့အခါဖြစ်တတ်ပါတယ်။ဒါပေမဲ့ဒီလူနာတွေမှာအဲ့လိုသွေးအဆိပ်တင်တဲ့လက္ခဏာမရှိဘဲအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေနဲ့ထိတွေ့မိတဲ့အတွက်ဖြစ်လာတာဖြစ်နိုင်တယ်လို့ကုသပေးနေတဲ့ဆရာဝန်တွေကယူဆတဲ့အကြောင်းသတင်းကဖော်ပြပါတယ်။စစ်မြေပြင်မှာဘုံဒဏ်ရလာတဲ့တပ်သားယာကနန်းလောက်ထိကုသပေးခဲ့တဲ့ဒေါက်တာစိုးမင်းဆိုသူကကိုအောင်ငယ်ရဲ့လက်မောင်းကဘုံစာမှန်တဲ့ဒဏ်ရဟာသွေးအစိတ်တင်ပြီးအသားတွေပုတ်လာပါတယ်။နှစ်ရက်လောက်အကြာမှာလက်မောင်းတစ်ခုလုံးညုံမဲပြီးအနံ့စိုးတွေလည်းထွက်လာပါတယ်။ဒါကြောင့်တတိယမြောက်နေ့မှာတော့လက်မောင်းကိုအလဲလောက်ကနေပြီးတော့ဖျက်ပေးလိုက်ရပါတယ်လို့ပြောတဲ့ကြောင်းဆောင်းမကမှဖော်ပြထားပါတယ်။အလားတူပဲဒရုန်းကနေကျဲချတဲ့ဘုံဒဏ်ခံခဲ့ရတဲ့ KIA တပ်သားတို့ကတော့ဒဏ်ရာကိုပိုးဝင်တဲ့လက္ခဏာမရှိဘဲအချိန်နှီးပိုဆိုးလာပြီးကွယ်လွန်သွားခဲ့ပါတယ်။အလားတူပဲကရင်ပြည်နယ်ကော့ကရိတ်မြို့မှာလည်းဂျိုကာစစ်ကြောင်းကတိုက်ခိုက်ရေးသမား30လောက်ဟာအဆိတ်ငွေဘုံလို့ယူဆရတဲ့ဘုံနဲ့တိုက်ခိုက်ခံခဲ့ရတယ်လို့အယ်ဂျာဇီယာကဖော်ပြပါတယ်။စစ်ကောင်စီဟာအလွန်ကျွံအင်အားသုံးပြီးတိုက်ခိုက်တာနဲ့အရက်သားပြည်သူတွေထိခိုက်ဒေကြီးအောင်တိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်စစ်ရာဇဝမှုကျူးလွန်သူဖြစ်ဆွဆွဲခံထားရတာရှိပါတယ်။အခုလည်းနိုင်ငံတကာမှာတားမြစ်ထားတဲ့ဓာတ်ရုပ်ဆေးဝါးလက်နက်တွေကိုသုံးပြီးတိုက်ခိုက်နေတာဖြစ်နိုင်တယ်လို့ကောက်ချက်ချနေတဲ့ကြောင်းအယ်ဂျာဇီယာဆောင်းမမှာဖော်ပြထားပါတယ်။အခုဆက်လက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်တပ်တော် A ရဲ့စစ်ကောင်စီတပ်တွေကိုထိုးစစ်ဆင်တိုက်ခိုက်ပြီးမောင်းတော်မြို့ကိုသိမ်းယူခဲ့တဲ့တိုက်ပွဲမှာမြို့ကန်ရိုဟင်ဂျာတွေထိခိုက်ခံစားရတဲ့အကြောင်းရိုက်တာသတင်းဌာနကအဆောင်မကိုတင်ပြပါမယ်။ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကမောင်းတော်မြို့ကဗလီတစ်ခုတွင်မှာဝစ်ပြုတ်နေတဲ့အသက်45နှစ်အရွယ်ဦးအဗဒူဆိုသူဟာကောင်းဝင်ရံမှာပြန်ဝဲနေတဲ့ဒရုန်းယာဉ်တစ်ခုကိုတွေ့ခဲ့ရပြီးတဲ့နောက်ဒရုန်းယာဉ်ပေါ်ကနေကျေးချလိုက်တဲ့ဘုံပောက်ကွဲမှုကြောင့်ဒဏ်ရာပြီးသတိမေ့မျောသွားတဲ့အကြောင်းကိုသူအခုရောက်နေတဲ့ကောက်ဆက်ပဇာဒုက္ခသည်စခန်းကနေပြန်ပြောပြခဲ့ပါတယ်။သူဟာ2018ခုနှစ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ရှားမှုကတော့မှထွက်မပြေးခဲ့ပေမဲ့အခုတော့တိုက်ခိုက်မှုကြောင့်ဒဏ်ရာရထားပြီးစားစရာလည်းမရှိတဲ့အတွက်နေရက်စာတီကိုစွန့်ခွာပြီးထွက်ပြေးလာရတဲ့အကြောင်းပြောပြခဲ့ပါတယ်။အခုဆိုရင်ဦးအဗဒူလိုပဲရခိုင်ပြည်နယ်မှာဆိုးဝါးတဲ့အခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေပိုများလာနေတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့နဲ့နေရက်ပြန်ပို့ဖို့လုပ်ငန်းတွေရဲ့အကြီးအကဲမိုဟာမက်မီဇနာရာမန်ကတော့ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေထဲမှာမြန်မာနိုင်ငံဘက်ကအသက်ထိုက်ရောက်လာတဲ့ရိုဟင်ဂျာအချို့ရှိနေတာကိုသိရှိတဲ့အကြောင်းရိုက်တာသတင်းဌာနကိုပြောပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။